လူလူနိုင်ငံတွင်း Hezbollah စစ်သွေးကြွတွေကိုအစ္စရေးကစစ်ဆင်နေရမှာတတင်းလာနေအစ္စရေးလေကြောင်းတိုက်ခိုက်မှုကြောင့်လူ356ဦးထက်မနည်းသေဆုံးပြီးတော့1200ကျော်ထိခိုက်ဒဏ်ရာရခဲ့ပါတယ်ပြမှတ်800ကျော်ကိုတိုက်ခိုက်ခဲ့တယ်လို့အစ္စရေးစစ်တပ်ကကြေညာပါတယ်လူလူနိုင်ငံတောင်ပိုင်းကနေရာတော်များများကြီးကြီးမားမားတိုက်ခိုက်ခံခဲ့ရတယ်လို့လူလူနိုင်ငံပိုင်သတင်းတွေမှာလည်းကြေညာသွားပါတယ်သေဆုံးတဲ့ထဲမှာတော့ခလီငယ်24ဦးနဲ့မျိုးသမီး42ဦးပါတယ်လို့လေဗနွန်ကျောင်းမကြီးတာဝန်ရှိသူတွေကပြောပါတယ်လေဗနွန်ရှေ့ချမ်းဘက်ကာတောင်ကြားမှာရှိတဲ့ဒေသခံတွေအနေနဲ့ Hezbollah လက်နက်တိုက်တွေကနေဝေးဝေးနေကြဖို့ Israel စစ်တပ်ကသတိပေးပါတယ် Israel ပိုင်နယ်ကိုလက်ဦးမှုယူတိုက်ခိုက်တာမျိုးမလုပ်နိုင်ဖို့အတွက် Hezbollah တို့ပြင်ဆင်ဆောင်ရွက်မှုတွေကိုစောင့်ကြည့်သွားမယ်လို့ Israel စစ်တပ်ပြောခွင့်ရသူကပြောပါတယ်လေဗနွန်တောင်ပိုင်းမှာတော့ထောင်နဲ့ချီတဲ့ဒေသခံတွေထွက်ပြေးကြရတာမလို့ဘေရုတ်မြို့အသွာအဝေးပြေးလမ်းမကြီးပေါ်မှာပြည့်ကျက်နေပါတယ်Hezbollah ဟာဒုံးကျည်ရီ drone အနေနဲ့လက်နက်တွေကိုရပ်သားနေရာတွေမှာတိုးလောင်ထားတယ်လို့ Israel စစ်တပ်ပြောခွင့်ရသူကပြောပါတယ်။ Hezbollah တို့ရှိနေတဲ့နေရာနဲ့ဝေးဝေးနေကြဖို့လေဗနွန်နိုင်ငံသားတွေကို Israel ကသတိပေးနေပါတယ်။အနေနဲ့လမ်းကြောင်းတွေကနေထွက်ခွာကြဖို့နဲ့စစ်စီရင်ပြီးရင်တော့မိမိရဲ့နေအိမ်ကိုဘေးကင်းရေးနဲ့ပြန်လာနိုင်ကြတယ်လို့ Israel ဝန်ကြီးချုပ်နေတန်ယာဟူးကလည်းလေဗနွန်ပြည်သူတွေကိုသတိပေးစကားပြောကြားပါတယ်။